American Chief Pfizer ဆီကုမ္ပဏီကနိုင်ငံတွင်းပြည်နယ်လူစုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆီသည်ပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆီကိုပို့ဆောင်ရမှာအခက်အနေထားနဲ့တိုးဆောင်ရမှာမို့ဆီးဖြန့်ပြုရမှာအခက်အခဲတွေရှိနေတာပါ။ဖိုင်ဇာကစမ်းသပ်နေတဲ့ဒီကာကွယ်ဆီက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအခြေလက်တွေကဖော်ပြနေပါတယ်။ဒါပေမဲ့ဒီစမ်းသပ်ကာကွယ်ဆေးကရေခဲမှန်အောက်94ဒီဂရီဖာရင်ဟိုက်မှာထားပြီးတော့တင်ယူဖို့လိုအပ်တာပါ။ဒါကစံနှုန်းအရတခြားကာကွယ်ဆေးတွေထက်ကိုပိုပြီးတော့အေးခဲတဲ့အနေအထားမှာတင်ယူဖို့လိုအပ်တာဖြစ်ပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။အခုလိုစမ်းသပ်ပေးပို့တာကကြံတခြားပြည်နယ်တွေနဲ့နိုင်ငံတကာအစိုးရတွေအတွက်ဆေးတင်ပို့တဲ့အခါမှာလိုအပ်တဲ့စံနှုန်းသတ်မှတ်ချက်တွေတည်လာနိုင်တယ်လို့ဒီနေ့မှနေကကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုကနေဦးစမ်းသပ်ပေးပို့တာဟာဒီပြည်နယ်လေးခုမှာကြံပြည်နယ်တွေထက်စောပြီးတော့ကာကွယ်ဆေးထိုးပေးဖို့မဟုတ်ကြောင်းကိုလည်းဖော်ပြထားပါတယ်။ Pfizer ဆီကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုတတိယအဆင့်ကိုလူတွေနဲ့စမ်းသပ်ပြုလုပ်နေတာဖြစ်ပြီးနိုဝင်ဘာလတတိယအပတ်လမှာဆေးနဲ့ပတ်သက်လို့လုံလောက်တဲ့အချက်အလက်တွေရလိမ့်မယ်လို့ညွှန်မှန်းထားပါတယ်။ဆေးရည်ရည်ရဲ့ကင်းရှင်းရေးဆိုင်ရာအချက်အလက်တွေပေါ်မူတည်ပြီးနောက်ပိုင်းမှာဒီကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်လျှောက်ထားရမှာဖြစ်ပါတယ်။အမေရိကန်မှာအခုထိ COVID-19 ကူးစက်သူ 17.2 သန်းနဲ့တည်ဆုံးသူက 2,400,000 ကျော်ရှိပါတယ်ရှင်။